မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတောင်သူလယ်သမားတွေဟာမိမိပိုင်စိုက်ပျိုးမြေအလုံးကိုစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေမြေလွတ်တွေအဖြစ်နဲ့ထားရှိနေကြရပါတယ်။ဘာကြောင့်ဒီလိုမိမိတို့ပိုင်တဲ့စိုက်ပျိုးမြေတွေကိုတောင်သူလယ်သမားတွေကလွတ်ထားပတ်လတ်ထားရပါသလဲဆိုတာကိုကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
။မြို့ဆဲနိုင်ငံအများစုမှာတိုင်းပြည်ရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ကြပါတယ်။မြန်မာနိုင်ငံမှာလည်းအလားတူစိုက်ပျိုးရေးကသာအစဉ်အဆက်ကတိုင်းပြည်ရဲ့စီးပွားရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့တောင်သူလယ်သမားတွေဟာကိုယ်ပိုင်စိုက်ပျိုးမြေကွက်ကိုစိုက်ပျိုးခြင်းမရှိတော့ဘဲမြေလွတ်တွေပတ်လတ်မြေတွေအဖြစ်ထားတာဟာအရင်နှစ်တွေကလည်းရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအခုအခါမှာတော့အဆိုးဆုံးဖြစ်နေပါတယ်။ဘာကြောင့်အဲ့ဒီလိုစိုက်ပျိုးခြင်းမရှိတာလဲဆိုတာကိုမကွေးတိုင်းအတွင်းကတောင်သူတို့ကိုမေးကြည့်တော့ဓာမြေဩဇာဈေးတွေအပါအဝင်အစစဈေးတက်နေတဲ့အတွက်အရှုံးပေါ်လို့မဆိုင်တော့ဘူးလို့သူကပြောပါတယ်
။ဒီနေ့တော့မြေဩဇာဈေးကြီးတော့မပြောချင်မှမကြိုက်တာကအရှုံးခံပြီးတော့မလုပ်ဘူး။တကယ်လုံးကိုလွတ်ပြီ။အကျဲလုံးကျဲဘူးဒီတိုင်းလွတ်တာ။အနှားရည်နဲ့ကြာအခုဈေးနှုန်းနဲ့ကြာတာအလုသမားဈေးမြေကြီးဈေးနဲ့ကြာတာမကြိုက်တော့တော်ကိုရှုံးတယ်။အကုန်လွတ်ထားတာမလုပ်ကြတော့ဘူးကြ။ပြောချင်မကြိုက်လို့။ပြောချင်မကြိုက်လို့အာယူပါပြီ။ဟာလုတဲ့သူကိုမကြည့်တော့ဘူး။ရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလုတော့ဘူး။မလုတော့ဘူး။
အဲ့ဒီလိုတောင်သူလယ်သမားတွေကမိမိပိုင်စိုက်ပျိုးမြေကိုပတ်လတ်မြေမြေလွတ်အဖြစ်လွတ်ထားလိုက်ရတဲ့အကြောင်းရင်းကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကကွင်းဆင်းလေ့လာတာမရှိတော့ဘူးလို့လည်းသိရပါတယ်။ဒါအပြင်စိုက်ပျိုးမြေကဘလောက်ပတ်လတ်မြေမြေလွတ်အနေနဲ့လွတ်ထားလိုက်ရတာကဘလောက်ဆိုပြီးစည်ရင်းစရာကောက်တာလည်းမရှိတော့ဘူးလို့သိရပါတယ်။တောင်သူလယ်သမားတွေမိမိပိုင်မြေကိုစိုက်ပျိုးခြင်းမရှိတော့ဘဲလွတ်ထားရတဲ့အကြောင်းရင်းတွေမှာအရင်ကလိုစိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးကိုထုတ်ချေးတာမျိုးမရှိတာကလည်းအဓိကအချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်သူလည်းဖြစ်ကိုယ်တိုင်လည်းလယ်သမားတူဖြစ်တဲ့ဦးမြင့်နိုင်ကသူတို့တောင်သူလယ်သမားတွေဘဝဟာအမေကန်ဘဝကနေအပြစ်ပယ်ကန်ဘဝကိုရောက်နေပြီလို့ပြောပါတယ်
။ဆယ်ကားလောက်ရှိတာဆိုရင်ကျွန်တော်လုံးဝပတ်လတ်ဖြစ်သွားတာပေါ့။အခုကာလမှာကတော့ဒေတာတော်တော်များများမှာပတ်လတ်တွေတော်တော်များတာပေါ့ဆရာရဲ့မကျွန်တော် size ပြိုးစရိတ်ကလည်းမတက်နိုင်ရဘူးလေမတက်နိုင်တဲ့အခါကျတော့ကျွန်တော်တို့၃ရေကရှိတဲ့လူကဟိုတေကခွဲလောက်ပဲ size ၄ရေကလောက်ပဲ size ဂျန်နဲ့တေကကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မ size နိုင်တဲ့အနေအထားမှာရှိရပေါ့ကလည်းပဲ size တောင်သူတွေအနေနဲ့လေတေကဆိုလို့ရှိရင်ကျွန်တော်တို့ကအလုံးစုံကုန်မှကျွန်တော်၅ရေလောက်ဆိုရင်လောက်တယ်ဆရာကလည်းပဲရလေအဲ့လောက်စရိတ်နဲ့တောင်မှကျွန်တော်တို့တောင်သူတွေမကျင်းနိုင်ကြဘူးဆရာစိုက်ပျိုးရေးဌာနတွေတင်တယ်လေဒီလိုဆောင်ရွက်ပေးတာတွေမရှိဘူးဟောကစိုက်ပျိုးရေးချင်းဝင်လာဆရာရေဟောလည်းဘုံကြီးထောက်ပံ့မှုတွေကတော့တစောတသိမှာကိုမရတဲ့အခါကျတော့တောင်သူတွေလည်းဟောမငတ်ရုံတမယ်ပါဆရာရေအနန္တိန်ပြီးတဲ့နောက်မှာတော့ဆရာရေဟောတောင်သူလယ်သမားတွေရဲ့ဘဝကတော့တော်တော်ကိုပဲမေ့လျော့ခံနေပြီးတော့အပြစ်ပင်သာအဖြစ်ကိုရောက်နေတာဆရာ
အဲ့ဒီလိုစိုက်ပျိုးမြေတွေကိုပတ်လတ်မြေမြေလွတ်တွေအဖြစ်တောင်သူလယ်သမားတွေမိမိသဘောနဲ့လွတ်ထားပြီးစိုက်ပျိုးခြင်းမပြုတာဟာတကယ်တော့ချမှတ်ထားတဲ့လေယာဉ်မြေဥပဒေတွေနဲ့တော့ကိုက်ညီခြင်းမရှိပါဘူးအဲ့ဒီလိုမိမိသဘောနဲ့ပတ်လတ်တာမြေလွတ်အဖြစ်လွတ်ထားတာဟာနှစ်နှစ်ထဲပိုးကြာရင်သက်ဆိုင်ရာစိုက်ပျိုးရေးဌာနကသိယူခွင့်ရှိတယ်လို့မကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးတင်နန်းတွေပေးနေတဲ့ဦးအောင်ကျော်ကျော်ကပြောပါတယ
်မြန်မာပြည်တနန်တရတော်တို့နေတဲ့မြေလွတ်တွေကများနေတယ်မစိုက်ကြဘူးအခုတော့ပိုးဆိုးတာပေါ့ဗျာဥပဒေမှာကတော့တောင်သူသမားရဲ့ဒီငွေကြေးအရင်းကြီးတောင်မှဖြစ်ဖြစ်အခြားအကြမ်းအီးလူမှုရေးပြဿနာတစ်ခုကြောင့်ဖြစ်ဖြစ်နှစ်နှစ်ကြည့်အောင်သူကလက်ထပိုင်ခွင့်ရှိတယ်၃နှစ်၄နှစ်၅နှစ်ပေါ့ဗျာဒီလိုတွေလက်ထမယ်ဆိုရင်အဲ့ဒါကိုဒီအစိုးရကနေစီကဲ့ပြက်ညီအဖြစ်ပြန်သိမ်းပိုင်ခွင့်ရှိတယ်ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမျိုးသိမ်းလာတော့ကြားပါဘူးအော်မဆိုင်ဖဲနဲ့ပြစ်ထားတဲ့ညီတွေကလည်းတမင်ငံလုံးလူလောက်ကအများအရွယ်ကိုအစိုးရဌာနတွေရဲ့စီးရင်စရာတွေကတော့ဘယ်တော့မှတော့မမှန်ခဲ့ဘူးကြ
။ဆရာနာသိမ့်ပြီးအခုအခါမှာမြန်မာတနိုင်ငံလုံးအစစကုန်စည်နှုန်းတွေဈေးတက်နေသလိုတောင်သူလယ်သမားတွေရဲ့အဓိကမြေစီမြေဩဇာအပါအဝင်စိုက်ပျိုးရေးသုံးပစ္စည်းတွေရဲ့ဈေးနှုန်းဟာလည်းခေါင်ခိုက်အောင်မြင့်တက်နေပါတယ်။အဲ့ဒီအတွက်လွတ်ထားပတ်လတ်ထားတဲ့စိုက်ပျိုးမြေတွေဟာအခုအခါမှာတော့အလိုလျောက်နွားစကြက်မြေဖြစ်ကုန်ကြပါတယ်။အရင်ကလေယာဉ်မြေနဲ့ပတ်သက်ပြီးလဲစီခေါ်လေယာဉ်မြေစီမံခန့်ခွဲရေးအဖွဲ့ဆိုတာဗဟိုကနေကျေးလက်အထိအစစ်အစင်ဖွဲ့စည်းပြီးလုံဆောင်တာတွေရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအလိုလျောက်ပြည့်ပြည့်ကုန်ပါတယ်။စစ်အစိုးရဆက်ဆက်ကစိုက်ပျိုးရေးကိုအခြေခံပြီးတခြားစီးပွားရေးကဏ္ဍကိုပါဘက်စုံဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ကခင်မီနိုင်ငံတော်တစ်တိဆောက်ရေးဆိုပြီးနိုင်ငံပိုင်မီဒီယာတွေမှာဖော်ပြခဲ့ပါတယ်။တစ်ချိန်တည်းမှာပဲစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့ လူဦးရေရဲ့80%ခန့်ကနေထိုင်ကြတာအဓိကလေယာဉ်စိုက်ပျိုးရေးလုပ်ငန်းကိုလုပ်ကင်ကြပြီးလူမှုစီးပွားဘဝတွေဟာနှိမ့်ကျနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။